ဗင်နီဇွဲလားနိုင်ငံကအမေရိကန်နိုင်ငံသားနှစ်ယောက်ကိုအင်ကာနီကလွတ်ပေးလိုက်ပါတယ်။အမေရိကန်ကိုယ်စားလှယ်အဖွဲ့ကဗင်နီဇွဲလားမှာအစိုးရနဲ့ဆွေးနွေးပြီးတဲ့နောက်အခုလိုလွတ်ပေးလိုက်တာပါ။သူတို့နှစ်ယောက်ကတော့ဂူစတာဖိုကာဒီနပ်စ်နဲ့ဟော်ဟေးအယ်ဘတ်တိုတို့ဖြစ်ကြပြီးစစ်ကိုလောင်စာစီကုမ္ပဏီရဲ့အကြီးအကဲတွေဖြစ်ကြပါတယ်။2019ခုနှစ်မှာအဖမ်းခံရတဲ့6ယောက်ထဲက2ယောက်ဖြစ်ပါတယ်။ဗင်နီဇွဲလားနိုင်ငံမှာမာယွန်းစွာအဖမ်းခံထားတဲ့အမေရိကန်နိုင်ငံသားနှစ်ယောက်ကိုအိမ်ပြခေါ်နိုင်ခဲ့ပြီလို့သမ္မတဂျိုးဘိုင်ဒန်ကဒီနေ့ပြောပါတယ်။ဗင်နီဇွဲလားနိုင်ငံမှာပြီးခဲ့တဲ့ရေသတ္တပတ်အကုန်ကရောက်ရှိနေတဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ဟာသူတို့နှစ်ယောက်လွတ်မြောက်ရေးတာမကဗင်နီဇွဲလားနိုင်ငံကရေနံအပေါ်အမေရိကန်ကပိတ်ဆို့အရေးယူထားတာဖြေလျှော်ရေးကိစ္စကိုလည်းဆွေးနွေးခဲ့ကြပါတယ်။အမေရိကန်ကိုယ်စားလှယ်အဖွဲ့ကလူ6ယောက်လွတ်မြောက်ရေးအတွက်ဂျိုးပန်းခဲ့တာပါ။မနေ့အင်္ဂါနေ့တုန်းကရုရှားနိုင်ငံကရေနံတင်သွင်းနေတာကိုပိတ်ပင်ကြောင်းအမေရိကန်နိုင်ငံကကြေညာခဲ့ပါတယ်။ဗင်နီဇွဲလားနိုင်ငံဟာရုရှားရဲ့မဟာမိတ်နိုင်ငံတစ်နိုင်ငံဖြစ်ပါတယ်။